အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာအင်္ဂါနေ့ကျင်းပတဲ့ပါတီတွင်းသဗ္ဗတလောင်းပထမရွေးချယ်ပွဲတွေမှာဒီမိုကရက်တစ်ပါတီဘက်ကဟီလာရီကလင်တန်နဲ့ရီပေါ်ဘလီကန်ပါတီဘက်ကဒေါ်နယ်ထရမ့်တို့အကြီးအကျယ်နိုင်ရလိမ့်မယ်လို့မျှော်လင့်ထားကြပြီးသက်ဆိုင်ရာပါတီတွေရဲ့သဗ္ဗတလောင်းဖြစ်ရေးလိုအပ်တဲ့ကုသလေရေးအတွက်အပြတ်အသတ်အသာစီးရသွားလိမ့်မယ်လို့အလုံးကတွက်ဆထားကြပါတယ်။ရွေးကောက်ပွဲမတိုင်ခင်ဂျိုတင်ကောက်ခံတဲ့လူလူစစ်တမ်းတွေအရနယူးယောက်ရွေးချယ်ပွဲပြီးဟီလာရီကလင်တန်ကထက်လွတ်တော်မှဘန်နီဆန်ဒါစ်ကိုရာခိုင်နှုန်း10ခန်းကျော်သွားလိမ့်မယ်လို့လည်းတွက်ဆထားကြပါတယ်။ဟီလာရီကလင်တန်အနေနဲ့ဒီမိုကရက်တစ်ပါတီရဲ့ပထမဆုံးအမျိုးသမီးသမ္မတအလောင်းဖြစ်လာဖို့ခွင့်ရေးနှိစက်လာပြီဆိုပြီးတွက်ဆထားကြတာပါ။အခုကျွန်တော်တို့အတန်လွတ်ပြီးနိုင်ွယ်အတွင်းမှာပဲမဲယုံတွေဖိတ်တော်မှာဖြစ်ပါတယ်။